ရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာသတင်းမီဒီယာတွေကိုဖြေကြားကူညီခဲ့တဲ့မွန်ဂိုတင်ထောက်ဆရာဦးတီတီနောင်လာနဲ့ဦးလန်ဂျော်ဂန်ဆိုင်းတို့နှစ်ဦးဟာခရစ်စမတ်နေ့မတိုင်ခင်နေ့ကတည်းကဒီနေ့အထိပျောက်ဆုံးနေပါတယ်။ဒီတင်ထောက်ဆရာနှစ်ဦးကိုမွန်ဂိုအခြေစိုက်စစ်ဗျူဟာဂုံးကနေဆင့်ခေါ်ရကပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောဆိုနေပေမလို့အတိမပြုတ်နိုင်သေးတဲ့အခြေအနေမှရှိပါတယ်။အပြည့်စုံကိုတော့နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်ရှေးမြောင်ဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုကူညီခဲ့တဲ့မွန်ဂိုမျိုးတင်ထောက်ဆရာဦးတွန်တော့လောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေတဲ့အချိန်တွေကိုတော့ဒေသခံသူဖြစ်တဲ့ဦးမုံဒရာကအခုလိုပြောပါတယ်
။ဒီဦးတီတီနောင်လာရဲ့အိမ်မှာဟိုအိမ်တန်းရှင်ရဲ့လုပ်ပေးတဲ့တန်းရှင်ရဲ့လုပ်တဲ့လူတွေကဂျူဟာကခေါ်လို့သူတို့ခေါ်လို့တွားတယ်သူတို့ဖြတ်သွားတယ်လို့တော့ကျွန်တော်ကအဲ့လိုမျိုးပဲတည်ပြရတာ။ဒီနေ့ညနေ14ရက်နေ့ညနေညနေတိုင်းပြောရကလေးကဘောနောကိုချင်းကြီးအဆက်တင်ကြီးကပြန်မပေါ်လာသေးဘူး။အဲဒီဟာလူတွေပြင်မရှိတော့သူတို့ကဖြစ်ပြင်ထေသေးတာအဲ့မှာမရှိဘူးလို့ပဲပြန်ပြောလာတယ်
။ဒေတာအတွင်းသတင်းရင်းမြစ်ရဘာသာရေးကောင်းဆောင်လူဟာတမတော်ပြူဟာကုန်းအသွားမှာပျောက်ဆုံးသွားတာကြောင့်တမတော်ကနေဖမ်းဆီးထားတယ်လို့တန်တရားဖြစ်နေပေမဲ့သိကြတဲ့သတင်းချက်လက်ရရှိဖို့ဘာသာရေးကောင်းဆောင်တွေနဲ့ဒေတာခံတွေကနေစုံစမ်းနေစေလို့ဥမုံရာကပြောပါတယ်။မွန်ဂိုတင်ထောက်ဆရာနူးဟာခရစ်စမတ်မတိုင်ခင်တညမှာပျောက်ဆုံးသွားခဲ့တာပါ။ပျောက်ဆုံးနေတဲ့တင်းထောက်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတွားရောက်ခဲ့ကြတဲ့သတင်းဌာနအသီးသီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ပါတယ်။သူတို့နှူးဟာသတင်းထောက်တွေကိုမွန်ဂိုမျိုးနှံလိုက်လံပြသခဲ့ပြီးတိုက်ပွဲတွေဖြစ်ပွားချိန်ကာလအခြေအနေနဲ့ဘာကြောင့်ပျက်စီးခဲ့တဲ့ဆိုတဲ့အခြေအနေမှန်ကိုရှင်းလင်းပြောဆိုခဲ့သူတွေလည်းဖြစ်ပါတယ်။နိုဝင်ဘာ20ရက်နေ့နဲ့ဒီဇင်ဘာလစသည်ဖြစ်ပွားနေတဲ့မွန်ဂိုဒေသတိုက်ပွဲအခြေအနေမှန်ကိုမီဒီယာကနေစဉ်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့ဒေသခံသူဖြစ်တဲ့ဥမုံရာကအခုလိုသုံးသပ်ထားပါတယ်။
ကျွန်တော်ဒေတာရဲ့အခြေအနေကမီဒီယာတွေကလွတ်လပ်စွာပြောဆိုပိုင်ခွင့်လုပ်ပိုင်ခွင့်မရှိတဲ့အဲ့လိုမျိုးလုပ်တာအမှန်တရားကိုလည်းအချင်းနဲ့တကယ်သူတို့ကလည်းနေတဲ့ချင်းပြရမယ်ဆိုအချို့ရတရားဥပဒေစုံမှုအလားမမီနေရာတဲ့သူတို့တိပြီးတော့မလူလားနဲ့တဘောနဲ့ထိုင်တယ်လို့ကျွန်တော်အဲ့လိုယူဆတာ
ဥတွန်တော့နောင်လတ်နဲ့တင်းသောဆရာဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေမှုနဲ့ပတ်သက်လို့မူဆယ်မြို့နယ်ရဲသားပွဲမှုရုံးကိုဆက်သွယ်မေးမြန်းရမှာရဲမှုစိုးတန်းကအခုလိုပြောပါတယ
်ကျွန်တော်လည်းစုံတော့စုံစမ်းနေကြကျွန်တော်ကမှရဲမရှိတော့ဘာမှမသိတော့ချင်းအမှရဲမရောက်သေးမရောက်သေးကျွန်တော်မထားဘူ
းလက်ရှိမွန်ဂိုမြို့သွင်းမှာရဲသားဖွဲ့ဝင်တွေကိုမချထားနိုင်သေးတဲ့အခြေအနေတွေကြောင့်မူဆယ်မြို့နယ်ရဲသားဖွဲ့ကနေလူပြောက်မှုနဲ့ပတ်သက်ပြီးစုံစမ်းနေစေလို့ဆိုပါတယ်သတင်းမီဒီယာတို့ဖြေကြားကူညီခဲ့တဲ့မွန်ဂိုတင်ထောက်ဆရာနူပျောက်ဆုံးသွားတဲ့ကိစ္စရပ်ပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖမ်းဆီးခြင်းလုပ်ရပေါ်မှာရှုတ်ချတယ်လို့နိုင်ငံတကာမြန်မာသတင်းဒါရိုက်တာလည်းဖြစ်ရှမ်းတန်တော်စစ်အက်ဒီတာချုပ်လည်းဖြစ်တဲ့ဆိုင်းမင်းကအခုလိုပြောပါရယ်
ကျွန်တော်တို့တိုင်းပြည်ပြောင်းလဲလာတဲ့ကာလမှာဒီမိုကရေစီအစိုးရစစ်လားမစစ်လားဆိုတာဒီတည်င်းလွတ်လပ်ခွင့်ပေါ်မှာကိုကြည့်ပါလို့ပြောကြပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့တည်င်းထောက်တွေအခုလိုမျိုးခင်းနှိတ်ချုပ်ချယ်ခံရတာတွေတည်င်းထောက်တွေကိုပံ့ပိုးတဲ့ပုံကိုယ်တွေမရှိမလားပြောက်သွားတဲ့ပြိဿတွေကတော့လုံးဝမဖြစ်တင်ဘူးကျွန်တော်တို့ဒီ BNI အနေနဲ့တော့အထူးကိုစိတ်မကောင်းဘူးဒီလိုမျိုးဖြစ်ရက်ကိုလည်းအထူးရှုတ်ချပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေလျှော့လာပြီဆိုပေမဲ့သတင်းရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုဟာအားနည်းနေသေးတဲ့အခြေအနေမှာရှိနေပါသေးတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာလည်းသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့ရခိုင်ပြည်နယ်ငကူရကျေးရွာကရွာသားရူနာများဟာအမိမတိသူတွေကနေတပြတ်ချင်းခံခဲ့ရတယ်လို့ဒီဇင်ဘာ23ရက်နေ့မှာဒေတာသွင်းဖြစ်မှန်တွေကိုသတင်းရေးသားခဲ့တဲ့ 11 Media Group ရဲ့မုံရွာမြို့အခြေစိုက်သတင်းထောက်ကိုစိုးမိုးထွန်းဟာလည်းလုံခြုံချင်းခံရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသဘက်မှာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု GIA, TNL, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ကမွန်ဂိုဒေသဟာအပြင်းအထန်ဆုံးဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်တောင်းနေရှိတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလအတွင်းလူနေအိမ်ခြေ၊စာတင်ကျောင်း၊ခရီးရန်ဖျားကျောင်းတွေပျက်စီးခဲ့ရပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်နဲ့ပျက်စီးမှုအခြေအနေမှန်ကိုမီဒီယာကိုတင်ပြခဲ့တဲ့တင်းထောက်ဆရာနှစ်ဦးပျောက်ဆုံးနေမှုနဲ့ဆက်လျင်းပြီးတော့မွန်ဂိုမျိုးဒေသခံတွေကနေစိုးရိမ်မှုတွေဖြစ်ပွားနေကြပါတယ်ခင်ဗျာ။